မေလ15ရက်ပေါကပုသတင်းစာမှာမြန်မာနိုင်ငံရဲ့ငူဆက်ကူပြဿနာနဲ့ပတ်သက်တဲ့သတင်းဆောင်ပတ်တဲ့ဘုတ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာငူဆက်ကူရရှိဖို့ဆိုရင်မနေ့6နာရီလောက်စောစောထဘန်နီရှိမှာတွားရောက်ပြီးတော့တန်းစီ9နာရီခွဲဘန်ဖွင့်တဲ့အချိန်မှာခြေစုံကလူ15ရောက်ကနေ30လောက်ထိတိုကင်ရပြီးတော့ဘန်ထဲကိုဝင်ခွင့်ရငူဆက်ကူထုတ်ခွင့်ကြပါတယ်။တိုကင်မရရင်တော့ဘန်ရဲ့ပြင်ပကငွေထုတ်ဆက်စီကိုရောက်အောင်တွားတန်းစီဒါမှမဟုတ်ငူဆက်ကူမှုခုဈေးကွက်ပေါ်စားသူစီတွားဖို့ပဲရှိတဲ့အကြောင်းဆောင်မကဖော်ပြပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငိုဆက်ကူပြဿနာပေါ်ပေါက်လာခဲ့တာပါအာဏာသိမ်းစစ်တပ်အစိုးရကထိန်းချုပ်လိုက်တဲ့ဗဟိုဘဏ်ကပုဂ္ဂလိကဘဏ်တွေအနှံထားတဲ့ငွေတွေကိုတစုံတရာအကြောင်းပြချက်မရှိဘဲပြန်ပြီးတော့ထုတ်မပေးတော့တဲ့အတွက်ပြည်တွင်းကဘဏ်တွေမှာငွေသားဆက်ကူအကျပ်တဲနဲ့ကျုံတွေ့နေရတာဖြစ်ပါတယ်အဲဒါကြောင့်ပိတ်တဲ့ဘဏ်တွေပိတ်ခေတ္တခဏဖွင့်တဲ့ဘဏ်တွေဖွင့်ဖြစ်နေရပါတယ်ဘဏ်ဝင်တန်းတွေအများအပြားကလည်းစစ်တပ်အာဏာသိမ်းမှုစတင်ဆန္ဒပြပွဲတွေစီကိုရောက်ရှိနေကြတာဖြစ်ပါတယ်ဒါပြင်အနာသိစစ်တပ်ကအင်တာနက်ကိုပိတ်ထားလိုက်ပြန်တဲ့အတွက်ပြည်တွင်းနဲ့နိုင်ငံတကာငွေကြေးအပေးအယူတွေရပ်တန့်သွားခဲ့ရပါတယ်။အကျိုးဆက်အနေနဲ့အနာသိင်းပြီးမြန်မာကျပ်ငွေတန်ဖိုးဟာ20ရာခိုင်နှုန်းအထိကျဆင်းသွားခဲ့ရတဲ့အပြင်စီးပွားရေးလုပ်ငန်းတွေထိခိုက်သွားခဲ့ရပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်ပြီးကမ္ဘောဇားနဲ့စီဘီဘန်အပါအဝင်မြန်မာနိုင်ငံရဲ့အကြီးဆုံးဘဏ်တိုက်၄ခုကိုမြင်းမြတ်စုံစမ်းမှုစူးစမ်းခဲ့ပေမဲ့အဲ့ဒီဘဏ်တွေကတစုံတရာပြောဆိုဖို့ညှိဆုံခဲ့ကြကြောင်းရိုက်တာသတင်းကဖော်ပြပါတယ်။အခုအခါရန်ကုန်မြို့ကပုံမှန်နိုင်ငံခြားငွေလေးလေရဌာနတွေမှာအမေရိကန်ဒေါ်လာအပါအဝင်တခြားပြည်ပငွေစက်ကူတွေရရှိဖို့မလွယ်ကူပဲဖြစ်နေကြောင်းလည်းသတင်းမှာဖော်ပြပါတယ်။မှောက်ခိုအွန်လိုင်းငွေကြေးဈေးကွက်မှာတော့ကော်မရှင်ကဆရာခန့်နှုန်းအထိပေးရကြောင်းလည်းသိရပါတယ်။အခုလိုငွေကြေးအကျပ်တဲနဲ့ကြုံရတာဟာမြန်မာနိုင်ငံအနေနဲ့ကြီးမားနယ်ဆိုင်တဲ့စီးပွားရေးပြဿနာအကျပ်တဲနဲ့ကြုံတွေ့ရင်ဆိုင်ရတော့မှာဖြစ်ကြောင်းစီးပွားရေးဘဏ္ဍာရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။ခုလက်ရှိအခြေအနေအတိုင်းဆက်ပြီးတော့သွားနေမှာဆိုရင်တော့မြန်မာနိုင်ငံဟာလာမယ့်2022ခုနှစ်မှာဆေးရမှုနှုန်းနှစ်ဆမြင့်တက်သွားမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကသတိပေးထုတ်ပြန်ထားပါတယ်။မေလ16ရက်ဘန်ကောက်ပို့သတင်းစာမှာမြန်မာနိုင်ငံဘက်ကအခြေအနေတွေဟာထိုင်းနိုင်ငံရဲ့လူသားချင်းစာနာကူညီအထောက်အမှုတွေအတွက်စိန်ခေါ်ဆန်းသက်ချက်တရဖြစ်နေတယ်ဆိုတဲ့သုံးသပ်ချက်ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွင်ထိုင်းနိုင်ငံနေဆာနီမြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုဒေသတွေမှာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်တိုင်းရင်းသားဒုက္ခသည်3000ဝန်းကျင်ထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။အဲ့ဒီခိုးလုံလာသူဒုက္ခသည်တွေကိုထိုင်းနိုင်ငံစစ်တပ်ကပြန်ပြီးတော့မောင်းထုတ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပေမဲ့ထိုင်းနိုင်ငံအစိုးရကတော့ဒုက္ခသည်တွေအတွက်နေရာထိုင်စရာတွေပံ့ပိုးကူညီပေးခဲ့ကြောင်းဘန်ကောက်ပို့သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနဲ့နေဆက်ထိုင်းနိုင်ငံချင်းမိုင်မြို့ကိုထွက်ပြေးလာခဲ့ကြတဲ့ဒီမိုကရက်တစ်မြန်မာအသံ DVB ကစာနယ်ဇင်းသမား3ဦးနဲ့စာနယ်ဇင်းဆိုင်ရာဝန်ထမ်း2ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်ထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုတ်ချန်ဝန်ချာကမြန်မာနဲ့နေဆက်တချို့ကိုလုံခြုံရေးတင်းကျပ်လိုက်ပါတယ်။ပုံမှန်အခြေအနေအရဆိုရင်သူတို့ကိုမြန်မာပြည်ကိုပြန်ပြီးတော့ပို့မှာဖြစ်ပေမဲ့မြန်မာနိုင်ငံတွင်းအခြေအနေတွေကလည်းပုံမှန်အနေထားမှာမရှိဘူးလို့ဘန်ကောက်ပို့စ်ကဖော်ပြပါတယ်။နိုင်ငံတကာကလည်းအဖမ်းဆီးကံမြန်မာသတင်းသမားတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံအစိုးရဘာဆက်တုံးမလဲ။သူတို့ကိုမြန်မာပြည်ပြန်ပြီးတော့ပို့မှာလားထိုင်းနိုင်ငံမှာပဲဆက်လက်ပြီးတော့လက်ခံထားမှာလားဆိုတာစောင့်ကြည့်နေကြတာဖြစ်ပါတယ်။အခုလက်ရှိအချိန်မှာတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူခွင့်ကြီးအဖွဲ့တွေကမြန်မာနိုင်ငံနဲ့ကနေပြီးတော့ထွက်ပြေးလာတဲ့သူတွေကိုထိုင်းနိုင်ငံအစိုးရအနေနဲ့အကူအညီတွေပေးဖို့ဆော်ဩကြိုးပမ်းနေကြပါတယ်။တောက်ကြနေကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထုကိုယ်စားလှယ်ခရစ်စတင်းဘက်ကနာကထိုင်းနိုင်ငံဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပြီးလုံခြုံရေးအတွက်ထိုင်းနိုင်ငံအတွင်းထွက်ပြေးလာခဲ့ကြသူတွေအပါအဝင်လူသားချင်းစာနာကူညီဆိုင်ရာကိစ္စတွေဆွေးနွေးခဲ့ကြပါတယ်။ထိုင်းနိုင်ငံအစိုးရအနေနဲ့မြန်မာနိုင်ငံကနေထွက်ပြေးဝင်ရောက်လာခဲ့ကြသူတွေကိုလက်ခံထားတဲ့အတွက်နှစ်နိုင်ငံစစ်တပ်ချင်းဆက်ဆံရေးမှာတစုံတရာအဖို့ထည့်ဖြစ်ဖွယ်ရှိပေမဲ့ဒုက္ခသည်တွေကိုပြန်ပြီးတော့ပို့မယ်ဆိုရင်ထိုင်းနိုင်ငံအပေါ်လူ့အခွင့်အရေးဆိုင်ရာပြစ်တင်ဝေဖန်စရာဖြစ်လာနိုင်ပါတယ်။ဒါအပြင်မြန်မာစစ်တပ်အနေနဲ့နိုင်ငံကိုအာဏာသုံးဝါဒစီပြန်လည်ဥလှည့်မသွားရအောင်မြန်မာပြည်သူတွေစိုးရင်ထိတ်လန့်မသွားရအောင်ကြိုးပမ်းဆောင်ရွက်သွားရမယ်တာဝန်ရှိကြောင်းလည်းဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေပြီးနိုင်ငံတကာအသိုင်းအဝိုင်းရဲ့အပိထောက်ခံမှုတွေလည်းရရှိနေပါတယ်။ပြည်ပရင်းနှီးမြှုပ်နှံမှုတွေကတော့ခန့်ချလိုလာနေပါတယ်။ဒါပြင်ပြုပွင့်လင်းလင်းရှိတဲ့ဈေးကွက်စီးပွားရေးကလည်းပြပြင်းပြင်းဖြစ်ပေါ်မလာသေးပါဘူး။ထိုင်းနိုင်ငံမှာအရင်ကနေဆက်ဆိုင်ရာလူဝင်လူထွက်ကိစ္စတွေကိုအလွန်တရာတင်းကျပ်တဲ့စီမင်းတွေနဲ့ကင်တွယ်ခဲ့တာပါ။အခုအခါပရာဂျိုအစိုးရအနေနဲ့လူသားချင်းစာနာကူညီရေးအခြေခံအပေါ်ခက်ခဲမြဲမြဲရပ်တည်ပြီးမြန်မာစာနယ်ဇင်းသမား9ဦးကိုပြည်နယ်တိုင်းကနေလူကင်းခွင့်ပြုခြင်းအပြင်လူအခြေခံအခွင့်အရေးတွေဒီမိုကရေစီနဲ့လွတ်လပ်စွာပြောဆိုခွင့်တွေပုံမထွန်းကားလာအောင်ဖော်ဆောင်ရရောက်မှာဖြစ်ကြောင်းလည်းဆုံးမကဖော်ပြပါတယ်ခင်ဗျာ။